အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာလူစုလူဝေးနဲ့အာရမပြုကျင့်ခံခဲ့ရတဲ့မိန်းကလေးငယ်ဟာစေကုသမှုခံယူနေတဲ့စင်ကာပူနိုင်ငံဆေးရုံမှာကွယ်လွန်သွားပါပြီ။အသက်23နှစ်အရွယ်ဆေးကျောင်းသူဟာစနေနေ့မနေ့ပိုင်းကအေးအေးချမ်းချမ်းပဲကွယ်လွန်သွားခဲ့တယ်လို့စင်ကာပူနိုင်ငံ Mount Elizabeth ဆေးရုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အထူးပြုလုပ်ထားတဲ့အသက်ရှူအထောက်အပံ့အမြင့်ဆုံးအကောင်းဆုံးပရိဇီဝဆေးဝါးတွေယောဂဘိုးဝင်ရောက်တာကိုရင်ဆိုင်နိုင်စေမဲ့ခွန်အားပြည့်ဆေးတွေနဲ့ဆရာဝန်တွေကအစွမ်းကုန်ကြိုးစားခဲ့တယ်လို့ Mount Elizabeth ဆေးရုံအမှုဆောင်ရာရှိချုပ်ဒေါက်တာ Kevin Lu ကပြောပါတယ်။အမည်ထုတ်ဖို့ပြောမထားတဲ့သူ့ရဲ့မိသားစုဝင်တွေသူ့ဘေးနားမှာရှိနေကြတယ်လို့လည်းဒေါက်တာ Lu ကပြောပါတယ်။အမျိုးသမီးငယ်ဟာဒီဇင်ဘာလ16ရက်နေ့ကအနူဒီလီမြို့တော်မှာအမျိုးသားအဖော်တူဦးနဲ့အတူဗစကားနဲ့ခီးသွားနေချိန်ကားပေါ်ပါလာတဲ့တခြားအမျိုးသားအုပ်စုစုကသူတို့နှစ်ယောက်စလုံးကိုတန်တုံနေကြိုက်အမျိုးသမီးငယ်ကိုမရင်းကျင်ပြီးဗစကားပေါ်ကနေပြစ်ချခဲ့တာပါ။ပရင်းကျင်ပြီးလူတက်ဖို့စူးစမ်းခဲ့မှုနဲ့ဆွဆွဲပြီးတော့တန်တရားရှိသူ6ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။အမျိုးသမီးငယ်ကိုဗိုလ်ထုနေမှာအိန္ဒိယကနေစင်ကာပူနိုင်ငံစီလေကြောင်းခီးနဲ့ပို့ခဲ့တာဖြစ်ပြီးအဲ့ဒီလောက်ရအပေါ်အိန္ဒိယမှာရှိတဲ့ဆေးဘက်ဆိုင်ရာကြွမ်းကျင်သူတွေကပြစ်တင်ဝေဖန်ခဲ့ကြပါတယ်။